လေးရှားဆိုရပိုင်းရင်းနှီးမြှုပ်နှံမှုရမောင်ငွေနဲ့သက်ဆိုင်တဲ့ငွေကြေးခွာချမှုတွေပြုလုပ်နေတယ်ဆိုတဲ့ဆက်ဆဲပြောဆိုမှုတွေနဲ့ပတ်သက်ပြီး FBI ဆိုခေါ်အမေရိကန်ဗဟိုအစိုးရထောက်လှမ်းရေးဌာနကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီလို့ဒီမှုနဲ့နှီးစပ်တဲ့အတိုင်းဝိုင်းကိုကိုကာပြီး Wall Street Journal မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံမှာအရေးပါတဲ့2013ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာအစိုးရပိုင်း One Malaysia Development Bahar ရင်းနှီးမြှုပ်နှံမှုရမောင်ငွေတွေကနေဝန်ကြီးချုပ် Najib Razak ကသူ့ရဲ့ကိုပိုင်ဘဏ်အကောင့်တွေကိုအမေရိကန်ဒေါ်လာ300အထိလွှဲပြောင်းပေးခဲ့တဲ့အကြောင်းမလေးရှားစိုးရရဲ့စုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ် Najib ရဲ့ဘဏ်အကောင့်တွေကိုငွေလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ကိစ္စကိုစတင်ဖော်ထုတ်ပြောဆိုခဲ့တဲ့လက်ရှိအာဏာရပါတီဝင်ဟောင်းကိုဒီမိုကရေစီလုပ်ငန်းစဉ်ပြက်ပြားအောင်လှုပ်ဆောင်မှုနဲ့ဖမ်းဆီးလောက်ပြီးတဲ့နောက်အခုလို FBI ရဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ပေါ်လာခဲ့တာပါ။ဝန်ကြီးချုပ်ရဲ့ဘဏ်ထဲမှာငွေလွှဲပြောင်းရမှာစင်ကာပူဘဏ်တစ်ခုနဲ့ American Wells Fargo ဘဏ်ကနေတဆင့်ပြုတ်လုခဲ့တာလည်းတွေ့ရတယ်လို့သိရပါတယ်။ဝန်ကြီးချုပ်ထံငွေလွှဲပြောင်းပေးမှုကိုစုံစမ်းပေးဖို့အမေရိကန်အာဏာပိုင်တွေကိုတိုက်တွန်းပြောဆိုဖို့နယူးယောက်မြို့ကိုမထွက်ခွာခင်မလေးရှားမှာခရူအော်ဒင်အဗ်ဒူဟူစိန်အဖမ်းခံလိုက်ရတာဖြစ်တယ်လို့သူ့ရဲ့ရှင်နေမတ်တီးယားချန်းစ်ကပြောကြားခဲ့ပါတယ်။